မြန်မာပညာရေးတုံးစီရေးကိုအရင်စစ်ဆိုးရလက်ထက်ကတည်းပိုပြီးတုံးဆွဲလာနေပြီဖြစ်ပေမဲ့ကျောင်းဆရာဆရာမတွေရဲ့ဘဝတွေကတော့တိတိတသားပိုပြီးကောင်းမွန်လာတာမရှိသေးပါဘူး။အထူးသဖြင့်ကျောင်းဆရာမတွေဆိုရင်လစာတွေတခြားခန်းစား권တွေအပြင်လုံခြုံရေးအတွက်ပါပိုပြီးအဆင်ပြေအောင်ထည့်သွင်းစဉ်းစားဆောင်ရွက်ပေးတဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါသေး။မြန်မာပြည်ကလက်ရှိကျောင်းဆရာမတူရဲ့ဘဝကိုတစေတစောင်းကြည့်ရအောင်ပါရှင်။
ဆရာမတွေကြုံရတဲ့အခက်အခဲကတော့အဓိကတော့စာဝတ်နေရေးအခက်ဆိုတော့ပေးတဲ့ပတ်စံနဲ့ကျက်လာတဲ့ပုံစံနဲ့လုံးဝမလောက်ဘူး။ဒီစီမတင်အောင်လက်မှတ်ပေးဆိုင်ရယ်။နောက်ပြီးအခုကြားလေးတွေမှာပိတ်တဲ့ရက်တူလေးရှိရယ်။ဒါပေမဲ့မလကုံထိပဲဝန်မ်းမှဖွင့်သွားပြီးအဲ့လိုမျိုးခီးရိုက်ကြီးထွက်ခွင့်မရှိဖွင့်မပေး။အခု update ချက်များကျတော့ဘာကိစ္စဖြစ်ဖြစ် line မတင်လာလို့ရှိရင်ဝန်ထမ်းလကမြတ်ဒီမိဘတွေဘက်ကရက်တည်ပြီးတော့အဲ့ဒါပြုတ်သွားတဲ့ဆရာကြီးဆရာမကြီးအများကြီးဥမာအရှင်ငယ်ဘက်ကဆရာမကြီးပြောဆိုကျောင်းမှာကာယနာရေးတွေလုပ်တယ်ပြီးတော့ကျတော့အဲ့ဒီရတဲ့သူတို့ပြီးတဲ့ပတ်စံလေးနဲ့အချံကြီးခတ်မဲ့အာတောက်ရည်တန်းတက်လို့မလို့အဲ့လိုလုပ်ပြီးမှလည်းတိုင်လိုက်တာနဲ့လေအဲ့ဆရာမကြီးကလေသူရှင်လည်းမရခရေးကြီးတည်းလည်းမရဘူးအဲ့လိုပြည့်စုံတာကြီးအများကြီးအဲ့ဒါတွေကဘာလဲစာ
ရန်ကုန်မင်္ဂလာတုံးကလေရမ်းပြဆရာမတဦးပြောသွားတာပါရှင်။လက်ရှိမှာခြေကံပညာကျောင်းကဆရာဆရာမတွေအပေါ်မိဘတွေရဲ့အမြင်တွေပြောင်းလဲလာတဲ့အခြေအနေတွေကိုလည်းသူကအခုလိုပြောပြပါဗျာ
။90ရာခိုင်နှုန်းလောက်ကတော့ဆရာဆရာမတွေအရင်ကြီးပူးစားမှုဆိုတာမရှိတော့သူတို့ကဒီလိုနီးဆက်ရမှာကျောင်းမှာစာသင်တာကိုသူတို့ကဒီလိုလိုက်လို့မလုပ်လို့သူတို့မတည်ဘူးလေ။သူတို့ကဒီလိုနီးဆက်ရကြည့်ရင်ထားပြီးတော့အဲ့ဒီမှာအဲ့ဒီလောက်ကိုပဲသူတို့ကအဲ့ဒီဒီစင်ကြီးကလုပ်ပြီးရဟာအပေါ်မှာမိသားမွေးရောပြီးတော့ဆရာမတော့အဲ့လိုပြောလို့ရတာအဲလုပ်ရမိသားရဲ့များလာအဲခလေးတယောက်စားတော့ရင်ကျောင်းဆရာမကတော့မကြည့်ဘူးဒီဆရာမကပဲကြည့်ကြည့်ရတယ်ဟောနေဘူးသူတို့စားတဲ့နေ့ခိုက်ကကောင်းတယ်စားကျက်တဲ့ခိုက်ကကောင်းတယ်အဲ့လိုမျိုးပဲပြောပြီးတော့အဲ့ဒီလူတွေရောထင်ကြည့်ရတယ
်ဒါပြင်မြန်မာနိုင်ငံမှာပြောင်းလဲလာတဲ့ပညာရေးစနစ်ကြောင့်ပညာရေးပိုင်းမှာအရေးသွေးရောအရေးချင်းမှာနှိမ့်ချလာနေတယ်ဆိုတော့ဝေဖန်မှုတွေရှိနေတဲ့ပုံမှာလဲသူက
နိုင်ငံကပြင်းနေနေရှိအောင်လုပ်ပြီးတော့ဆရာမတွေ upgrade လုပ်ပြီးသင်တန်းတွေလုပ်ပြီးရယ်ဒါပေမဲ့တချို့စိတ်ဝင်စားဦးတော်တော်များများကိုသင်ရဲ့နည်းနဲ့သင်ရတယ်အဲ့ဒါမှမရှိရဘူးပြီးတဲ့အခါကျတော့ဘယ်ခါမေးဝဲဖြစ်ဖြစ်ခြေတန်းလည်းပြန်တဲ့အတန်းအားလုံးကမအောင်မရှိဖြစ်တဲ့အတွက်အဲကျောင်းပညာရေးအိမ်မလေးကတခါချင်းရမင်းသားကျောင်းနေနဲ့ကိုပိုင်ကျောင်းနေပေါ်လာတော့ကိုပိုင်ကျောင်းနေမှာသက်ဆန်တန်းနိုင်တဲ့လူတွေကသွားပြီးတော့ထားကြတယ်အချင်းရမင်းသားကျောင်းနေမှာကျတော့ရေတာမန်လူလက်ကန်းကားလေးနဲ့တိတ်သက်ဆန်တန်းနိုင်တဲ့လူတွေကရှားပါပြီကျောင်းကြီးကြီးနာမည်ကြီးတဲ့အစိုးရအထက်တန်းကျောင်းတွေဝင်ဝင်ဖို့ခက်ခဲတဲ့ကျောင်းတွေမှာကျတော့သက်ဆန်တန်းနိုင်တဲ့လူတွေရှိတာအဲ့တော့အဲ့ဒီလူတွေကတော့ပြောင်းလာတဲ့ပညာရေးစနစ်ကိုလည်းသူကလိုင်းမြန်တယ်သူကြီးကားပြီးတော့အားလုံးတဲ့သူကအဲ့ကလေးလေအောင်မြင်လို့ကြောင်းလဲအောင်ချက်ကြောင်းလဲကလေးလေအဆင်ပြေတယ
်ဒီတော့မြန်မာပြည်ရဲ့ပညာရေးစနစ်တိုးတက်ကောင်းမွန်လာအောင်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေမလဲ
အတူရတော့ဆရာကြီးရဲ့ကျိုးရွေးရင်းကိုငငယ်ကတင်ထားတဲ့အတန်တော့ကအခုချိန်မှာပြောင်းတင်နေကြောင်းမဟုတ်ဘူးကိုဘာကိုတင်တတ်တယ်ရဲ့တင်တယ်မပြောင်းလာအဲ့တော့ပညာရေးကိုသူကအဲ့နဲ့အမြင်ဉာဏ်မကျန်းနိုင်ဘူးသူရဲ့အမြင်ဉာဏ်ရဲ့သင်တန်းတစ်ခုတစ်ခုပြီးရင်အဲ့ဒါကြီးတကယ်အသိစားတော့မှဒီစိတ်ကကဘာဇွားကြီးဖြစ်နေတယ်ဒါပြောအင်တာနက်တုံးပြီးတော့မိလာမှာကျမကြီးရဲ့ဒီပေါ်ဒီဉာဏ်ရည်နဲ့ဉာဏ်တန်လေးရတာဒီကလေးရတာအဲ့လိုပဲပညာရေးကဝေးနေအောင်မှာကိုယ်ငငယ်တော့ကကြောက်တင်ပုံနဲ့ရေးခဲ့တဲ့ခစ်ကလေးကမှဘာပဲပြောပြောခုကလေးကိုပြီးကြအောင်တင်နိုင်သေးတယ်။အခုဆရာမကြီးကကိုရီထက်ပူတော်တယ်လို့ပြောတယ်။ဘာပဲပြောပြောဆရာဆရာမတရားရဲ့ယူမင်းရကတော့ကိုရီတော်တဲ့တက်တဲ့ကလေးတွေညော်မှန်းရတာ။ကိုလောက်တောင်မှမရှိတဲ့ကလေးတွေတွေ့ရတာ
။မြမကြီးကအခြေခံပညာကျောင်းဆရာဆရာမတွေလက်ရှိကြုံနေရတဲ့အခက်အခဲတွေနဲ့ပညာရေးစနစ်ရဲ့ပြုပြင်ပြောင်းလဲမှုအခက်အခဲတွေကိုကြားခဲ့ရတာပါ။တကယ်တော့ပညာတင်ကြားရေးဆိုတာဟာတင်ကြားမှုပြီးဆုံးလို့လူအဖွဲ့စည်းတွေကိုရောက်ရင်အသုံးပြုနိုင်အောင်အတွက်အသိပညာတွေအတတ်ပညာတွေဝေဖန်ပိုင်းခြားမှုတွေတီထွင်ဖန်တီးမှုတွေရအောင်အတွက်ဖြစ်ပါတယ်။ အဲ့ဒီလိုအသိပညာအတတ်ပညာပေးတဲ့ဆရာဆရာမတွေရဲ့ဘဝတွေပုံပြီးမြန်မာလာပါစေလို့ဆန္ဒပြုရင်းဒီတစ်ပတ်စီစဉ်ကိုဒီမှာပဲရှင်းနာခွင့်ပြုပါအောင်ရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။